ါရီမြို့ကိုယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရောက်နေချိန်မှာပဲပြင်သစ်နဲ့ယူကရိန်းနှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုတောက်ချာနေမှာလက်မှတ်ရေးထိုးမယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ရောကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတရဲ့ခီးစင်အတွင်းပြင်သစ်အနေနဲ့ယူကရိန်းနိုင်ငံနဲ့ပြည်သူတွေကိုပြင်သစ်ရဲ့မိတ်ဆွေတွေနဲ့အတူရေရှည်ထောက်ခံပံ့ပိုးမှုဆက်ပြီးပေးရမယ်လို့သမ္မတမက်ခရွန်ကထပ်ပြီးကတိပြုမှဖြစ်ကြောင်းလည်းပြောဖော်ပြထားပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတောက်ချာနေမှာဂျာမနီကိုဆက်ထွက်သွားမှာဖြစ်ပြီးတော့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမ္မတရုံးကပြောပါတယ်။သမ္မတဇယ်လန်စကီကစနေနေ့မြူးနစ်မှာကျင်းပမယ့်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုမတက်ခင်အခုလိုပြင်သစ်နဲ့ဂျာမနီကိုသွားတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုတွန်းလှန်နေတာနှစ်နှစ်ရှိလာပြီဖြစ်တဲ့ယူကရိန်းအတွက်ရေရှည်ကူညီရဘလို့ဆက်ပေးနိုင်တယ်ဆိုတော့ကိုစစ်စစ်ပရင်းတွေကနေတိုးမဟာမိတ်အဖွဲ့ကာကွယ်ဝန်ကြီးတွေဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးဆွေးနွေးပါတယ်။နေတိုးတွင်မှုချုပ်ရန်စတော်တန်ဘတ်ကတော့ယူကရိန်းတို့ရဲ့လက်နက်ခင်းရန်တွေနဲ့အထောက်အကူတွေပေးနိုင်မှုမဟာမိတ်နိုင်ငံတွေကနေစစ်ပစ္စည်းထုတ်လုပ်မှုတုံ့ပြန်မှုလိုတယ်လို့ကြက်တဲ့ပြင်းနဲ့မှာပြောပါတယ်။